မြန်မာသမ္မတဦးသိန်းစိန်ရဲ့ဥရောပ၅နိုင်ငံခရီးစဉ်တစ်စိတ်တစ်ပိုင်းဖြစ်ဒီကနေ့ဥရောပသမ္မဂ EU ရဲ့ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြှင့်သွားဖို့ဥရောပခေါင်းဆောင်တွေကကတိပြုလိုက်ပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြှင့်လာနေတဲ့ဥရောပနိုင်ငံတွေကခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့အခြေအနေတွေကိုဖြေရှင်းဖို့ဖိအားပေးတဲ့နယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနေကြတာပါ။သမ္မတဦးသိန်းစိန်ရဲ့ဥရောပခရီးစဉ်နောက်ဆုံးအခြေအနေတွေကိုတော့ဒေါခင်မျိုးသက်ကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ရှင်
။ဥရောပ၅နိုင်ငံခီးတွားရောက်နေတဲ့သမ္မတဦးသိန်းစိန်ဟာအင်္ဂါနေ့မှာ EU ဥရောပသမ္မတရုံးဆက်ရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုရောက်နေပြီဖြစ်ပါတယ်။မြန်မာသမ္မတဦးသိန်းစိန်ဟာဒီကနေ့မှာ EU ဥရောပသမ္မတကအကြီးအကဲတွေနဲ့တွေ့ဆုံခဲ့တယ်လို့ EU သတင်းနဲ့ပြန်ကြားရေးအရာရှိဗယ်လ်ဒေါ်တာကပြောပါတယ်။
Yes, he's meeting the President of the Commission, Barroso, and the President of the European Council, Van Rompuy.
Tuha, Europa Parliament Ajike, Jose Manuel Barroso Neo, Europa Commission Ajike, Herman Van Rompuy Neba, Twishongere, Lupio Vare, Swinu Bue Bimaro, EU Parliament Ajike, Mr. Barroso Ga, EU Ne Myanmarja, Sasanye Rue Tobi, Lousang Twa Me Chao, Jinya Jet Dazang Thop Pyan Khe Bare. Myanmar Nangan Ma Nyin Chan Yi, Ye She Ti Tan Si Bo Twe, A Pyaung Le Ri Lou Ni Da Go, EU Ga Pan Bo Pi Ma Phit Chao Ne. Akhu Lousang Ni De Pyaung Le Mu Re Ha, Pi Pye Song Mu Ma Shi De Be, Lu Khwin Ye San Ya, De Ke Sain Kho Mu Re Shi Ni De Da Twe Ya De Lo So Bare. EU A Ne Ne, Myanmar Nangan Ma Lousang Ni De, Nyin Chan Yi Lou Ngan Sin Twe Twe, Pan Bo Pi Ni De Lo, 2015 ခုနှစ်ရွေးကောက်ပွဲကိုနိုင်ငံတကာစံနှုန်းတွေအတိုင်းဖြစ်လာစေဖို့အတွက်ရွေးကောက်ပွဲကော်မရှင်နဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲဖို့အတွက်အလူငွေပေါင်စတာလင်တန်ပေါင်း150ပေးမှဖြစ်တယ်လို့ရခိုင်ဒေသအတွက်နောက်ထပ်ယူရိုငွေ5သန်းခွဲချထားပေးဖို့ရှိတယ်လို့ဆိုပါတယ်။ဒါအပြင်ဒီနှစ်ကုန်ပိုင်းလောက်မှာပဲ EU ဥရောပသမ္မဂရဲ့လက်ထောက်အကြီးအကဲဖြစ်တဲ့ Catherine Ashton နဲ့တာဂျာနီတို့မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။အခုလို EU မြန်မာဆက်ဆံရေးလမ်းပွင့်လာချိန်မှာ EU ကမြန်မာနိုင်ငံကိုအကူအညီတွေပို့ပြီးပေးအပ်ဖို့ရှိတဲ့အပြင်ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုမှာလည်းတိုးပြီးလှုပ်ဆောင်မှာဖြစ်တယ်လို့ပြောပါတယ်။သမ္မတဦးသိန်းစိန်ဟာ Brussels မှာရှိနေစဉ်အတွင်း EU ဥရောပသမ္မဂရဲ့လက်ထောက်အကြီးအကဲလည်းဖြစ်နိုင်ငံခြားမူဝါဒရေးရအကြီးအကဲလည်းဖြစ်တဲ့Catherine Ashton နဲ့ပါတွေ့ဆုံဖို့ရှိပါတယ်။အခုလိုဥရောပသမ္မဂအကြီးအကဲတွေနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုဆက်ပြီးလှုပ်ဆောင်လာအောင်သမ္မတဦးသိန်းစိန်ကို EU ကနေတိုက်တွန်းဖို့အတွက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတောင်းဆိုလိုက်တယ်လို့ HRW ရဲ့အာရှဒေသဆိုင်ရာလက်ထောက်အကြီးအကဲ Phil Robertson ကပြောပါတယ်
။ There needs to be more work on various issues on human rights in Burma, things likeensuring that the president fulfills his pledge to establish a office of the high commissioner for human rights in Burma.
မနက်ကမှလူခွင့်ရေးနဲ့ပတ်သက်လို့လှုပ်ရှားရအများကြီးကြံနေပါသေးတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့ရုံးဝယ်တစ်ခုဖွင့်လှစ်ခွင့်ပေးမယ်လို့သမ္မတကတိပေးထားတဲ့အတိုင်းဆောင်ရွက်တာမျိုးလို့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လှုပ်ပေးတာမျိုးလို့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာလူခွင့်ရေးချုပ်ဖောက်မှုတွေအဆုံးသတ်အောင်လိုအပ်တယ်လို့ဆောင်ရွက်တာမျိုးလို့ကိစ္စမျိုးတွေပါ။မြန်မာစုအနေနဲ့လုံးဝမဆင်းနေတဲ့မှာတပုံကြီးကြံနေပါသေးတယ်။ကျွန်တော်တို့အနေနဲ့ EU ကိုဒီကိစ္စရနဲ့ပတ်သက်လို့ပြောဆိုသွားဖို့နဲ့မြန်မာနိုင်ငံမှာပြုရင်ပြောင်းလဲရေးလုပ်နေတယ်ဆိုရင်ပဲအချိန်ကြာအောင်ပဲ EU ပါဝင်နိုင်ငံတကာအသံဝင်ကလည်းပံ့ပိုးဖို့လိုမယ်ဆိုတာတွေကိုသဘောပေါက်ထားဖို့ဖိအားပေးနေတာပ
ါမြန်မာနိုင်ငံမှာမကြသေးခင်ကမှစပြီးအပြုသဘောဆောင်တဲ့အပြောင်းလဲတွေရှိလာတာတွေ့ရပေမဲ့အခုမှအစပဲရှိသေးတာမို့ဆက်လက်ပြီးတိုက်တွန်းဖို့လိုအပ်နေသေးတယ်လို့ဆိုပါတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအူချာရုံးခွဲအတွက်လူခွင့်ရေးစောင့်ကြည့်မှုကိုအပြည့်အဝလှုပ်ဆောင်ခွင့်မပေးရင်ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံထဲမှာရုံးခွဲဖွင့်ဖို့နဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကိုဆက်ပြီးထားရှိဖို့အတွက် EU ကပါဝင်လှုပ်ဆောင်ပေးဖို့ပါတိုက်တွန်းလိုက်ပါတယ်။သမ္မတဦးသိန်းစိန်ကတော့တနင်္လာနေ့မှာဩစတြေးလျနိုင်ငံမှာရှိနေစဉ်အတွင်းမြန်မာနိုင်ငံတွင်ဖွံ့ဖြိုးတိုးတက်ရေးတွေအတွက်ဥရောပနဲ့အနောက်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုကအတားအဆီးတစ်ခုဖြစ်နေတာမို့အရေးယူဒဏ်ခတ်မှုတွေကိုဖယ်ရှားပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။